ိုင်ငံခြားရေးဝန်ကြီးဝမ်ယီနဲ့အိန္ဒိယနိုင်ငံခြားရေးဝန်ကြီးစူပရာဘရန်ဂျေရှန်ကာရိုနယူးဒေလီမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးကြပါတယ်။2020ခုနှစ်နှစ်နိုင်ငံနယ်ခြားပဋိပက္ခဖြစ်ပွားပြီးတဲ့နောက်ပိုင်းပထမဦးဆုံးအကြိမ်ဖြစ်တဲ့အိန္ဒိယနှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံကြတာပါ။နယ်ခြားအငင်းပွားမှုပဋိပက္ခဟာနှစ်နိုင်ငံဆက်ဆံရေးကောင်းမွန်ဖို့အတွက်အဓိကအဟန့်အတားဖြစ်စေတယ်ဆိုတာအိန္ဒိယဘက်ကပြောဆိုပါတယ်။2020ခုနှစ်မေလတုန်းကနှစ်နိုင်ငံနယ်ခြားအငင်းပွားရာကနေထောင်ပေါင်းချီတဲ့တပ်တွေအပြန်အလှန်ဆင်လွတ်ခဲ့ပြီးပြစ်ခတ်မှုတချို့လည်းဖြစ်ပွားခဲ့သလိုတပ်ဖွဲ့ဝင်တချို့လည်းထိခိုက်သေးဆုံးမှုတွေရှိခဲ့ပါတယ်။ကိုလာကြားတင်းမာမှုတွေအဆုံးသတ်ပြီးနှစ်နိုင်ငံညှိနှိုင်းဆွေးနွေးခဲ့ပေမဲ့ဆက်ဆံရေးကတော့ပုံမှန်မဖြစ်သေးပါဘူး။ဒါကြောင့်လည်းတရုတ်နိုင်ငံခြားရေးဝန်ကြီးအိန္ဒိယနိုင်ငံကိုတွားရောက်တဲ့ခီးစဉ်ကိုဒေတာရင်းအခဲခတ်တွေကအံ့ဩတင်နေကြပါတယ်။အိန္ဒိယနိုင်ငံအပြင်ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကိုလည်းတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီသွားရောက်ခဲ့ပါတယ်။တောင်အာရှဒေသခီးစဉ်တွင်အိန္ဒိယနိုင်ငံကနေနီပေါ်ကိုခီးဆက်ဖို့ရှိပါတယ်။ပါကစ္စတန်နိုင်ငံကိုသွားရောက်တဲ့ခီးစဉ်တွင်အိန္ဒိယနဲ့အငင်းပွားနေတဲ့ကက်ရှမီးယားအရေးမှတ်ချက်ပေးပြောဆိုခဲ့တာကြောင့်အိန္ဒိယအစိုးရကနေတရုတ်နိုင်ငံခြားရေးဝန်ကြီးကိုဝေဖန်ခဲ့ပါတယ်။ကက်ရှမီးယားဒေသကိုအိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံခွဲဝေအုပ်ချုပ်နေပေမဲ့ဒေတာတစ်ခုလုံးကိုပိုင်ဆိုင်နေဆိုတာနှစ်ဖက်စလုံးကပြောဆိုထားပါတယ်။တရုတ်နိုင်ငံကတော့အသူ့ရဲ့အဓိကမဟာမိတ်ပါကစ္စတန်ဘက်ကနေရေဘူးအားဖြင့်ထောက်ခံရည်တည်နေပါတယ်ရှင်။